စခိုင်းပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်နိုင်မှုသက်ဆိုင်ရာဝန်ကြီးဌာနအားလုံးကကိုယ်စားလှယ်တွေပါဝင်တဲ့ပြည်တော်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီအစ်တစ်ခုကိုမကြခင်ဖွဲ့စည်းသွားမယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တွေကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံရုံးကနေကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အစီအခံစာရဲကအကြံပြုချက်တွေကိုရခိုင်ပြည်နယ်မှာဖြစ်နေတဲ့လက်တွေ့အခြေအနေပေါ်မူတည်ပြီးအပြည့်အစုံဆုံးအမြန်ဆုံးအကောင့်ထဲပေါ်သွားနိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီဇေယျလုပ်ငန်းတာဝန်တွေဆောင်ရွက်တဲ့နေရာမှာအထောက်အကူပြုနိုင်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးဘုတ်အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ်။အဲ့ဒီအကြံပေးဘုတ်အဖွဲ့မှာတော့ဒေတာရင်းနဲ့နိုင်ငံတကာကပါဝင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လမ်းပြမြေပုံတစ်ခုကိုလည်းချမှတ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်ကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကရခိုင်ပြည်နယ်ထဲမှာနေထိုင်နေကြတဲ့ပြည်သူတွေငြိမ်းချမ်းမျှတပြီးတာယာဝါပြောတဲ့အနာဂတ်ပေါ်ထွန်းလာစေဖို့ရည်ရွယ်ချက်နဲ့အကြံပြုချက်တွေကိုဩဂတ်စ်လ24ရက်ကြာသာရင်းနေတုန်းကအပိသက်အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြံပြုချက်တွေထဲမှာလူမှုစီးပွားဖွံ့ဖြိုးရေး၊လွတ်လပ်စွာသွားလာနိုင်ရေး၊လူမှုအဖွဲ့အစည်းတွေကြားပေါင်းစည်းနိုင်ရေး၊လူမှုအဖွဲ့အစည်းအလုံးလုံခြုံနိုင်ရေးတို့နဲ့ဆိုင်တဲ့အကြံပြုချက်တွေအပြင်နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စတွေမှာပြန်လည်သုံးသပ်ပြင်ဆင်တဲ့ကိစ္စတွေ ITV စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးအတွက်ဆောင်ရွက်တင်တာတွေကိုအကြံပြုထားပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေနဲ့ပတ်သက်လို့ရခိုင်ပြည်သူတွေဘက်ကစိုးရိမ်မှုတွေကိုနားလည်ပေမဲ့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အတွက်ထည့်သွင်းအကြံပြုရတာလို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population.
နိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာနိုင်မှုဆိုင်ရာကျွန်တော်တို့ရဲ့အကြံပြုချက်တွေပေါ်ရခိုင်ပြည်သူတွေအလွန်အမင်းစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ကောင်းကောင်းသဘောပေါက်ပါတယ်။ဒါပေမဲ့အခုလိုထိလွယ်ရှာလွယ်တဲ့ကိစ္စတွေကိုမျက်မျက်တရပြောဖို့ကော်မရှင်ကဆုံးဖြတ်ရတာကမပြောဘဲအခြေအနေပိုဆိုးစေမယ်ဆိုရင်ရခိုင်ပြည်ရဲ့အနာဂတ်တွေမှာမြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာပြန်လည်ပြင်ဆင်လို့မရတဲ့ဆိုးကျိုးထိခိုက်မှုတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဖြစ်ပါတယ်။
နိုင်ငံသားဖြစ်မှုပိုင်းနဲ့ပတ်သက်လို့ရေရိုးလုံနိုင်တာဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်တဲ့လုပ်ငန်းတွေကိုအရှိန်မြင့်လုပ်ဖို့နဲ့စီးစစ်ဗီဇာတွေကိုနိုင်ငံသားတွေရရှိသင့်တဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုချက်ချင်းခွင့်ပြုသင့်တယ်လို့ကော်မရှင်ကအကြံပြုထားပါတယ်။လက်ရှိမှာနိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးနဲ့နိုင်ငံသားဖြစ်ရေးဥပဒေပြုမှုတွေမှာအားနည်းချက်တွေရှိနေတဲ့အတွက်မွတ်စလင်အများအပြားရဲ့နိုင်ငံသားအဆင့်တန်းနဲ့ပတ်သက်လို့ဖြည့်ရှင်းမရတဲ့အခြေအနေဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံသားဖြစ်မှုဥပဒေကိုပြန်လည်သုံးသပ်ဖို့လဲတိုက်တွန်းထားပါတယ်လွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ထဲမှာမွတ်စလင်တွေသာမကရခိုင်တွေလည်းခီးသွားလာခွင့်ကန့်သတ်ခံထားရပြီးအထူးသဖြင့် IDB စခန်းတွေကမွတ်စလင်တွေကန့်သတ်ခံနေရတယ်လို့ပြောပါတယ်ဘာသာလူမျိုးနိုင်ငံသားဟုတ်မဟုတ်ဆိုတာတွေပေါ်မှာအခြေခံမခွဲခြားပဲလွတ်လပ်စွာသွားလာနိုင်ကြအောင်ဆောင်ရွက်ဖို့လဲအစိုးရကိုကော်မရှင်ကတိုက်တွန်းထားပါတယ်လုံခြုံရေးပိုင်းမှာတော့ရခိုင်ပြည်နယ်ထဲမှာအဆွန်ရောက်မှုတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုကော်မရှင်ကအသိအမှတ်ပြုတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီအတွက်လုံခြုံရေးဆိုင်ရာတုံ့ပြန်မှုတွေသာမလုပ်ဘဲနိုင်ငံရေးဖွံ့ဖြိုးရေးလုံခြုံရေးနဲ့လူ့အခွင့်အရေးရှုထောင့်တွေကချင်းကပ်ပြီးတော့အကြမ်းဖက်မှုတွေဖြစ်ရတဲ့အဓိကအကြောင်းအရင်းနဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြားမှာတင်းမာမှုတွေကိုရှင်းချနိုင်မဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့အတွက်လည်းကော်မရှင်ရဲ့အစီရင်ခံစာထဲမှာအကြံပြုထားပါတယ်။ရခိုင်ပြည်နယ်တွေကစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာအရပ်ဘက်နဲ့စစ်ဖက်အာဏာပိုင်တွေပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့လည်းကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအခုလိုပြောကြားခဲ့ပါတယ်
။ Rakhine State faces complex political, economic and social challenges. They can only be surmounted through a sustained and coordinated effort by the civilian and military authorities.
ရခိုင်ပြည်နယ်ဟာခက်ခဲရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစိန်ခေါ်မှုတွေရင်ဆိုင်နေရပါတယ်။ဒီစိန်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့အရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေအကြားပြည်ထောင်စုအဆင့်ပြည်နယ်အဆင့်နဲ့ဒေသခံအဆင့်အားလုံးမှာရည်ရှိပူးပေါင်းအားထုတ်ဆောင်ရွက်သွားကြမှရမှာပါ။ကျွန်တော်တို့စီရင်ခံစာထဲမှာအကြံပြုထားတဲ့ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာရခိုင်ပြည်နယ်ကပြည်သူအားလုံးလွတ်လွတ်လပ်လပ်မဖြစ်မနေပါဝင်ဖို့လိုအပ်ပါတယ်။
ကျော်တော်ရင်းနှီးအစောပိုင်းတို့ကမစ္စတာကိုဖီယာနန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ကတမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။လုံခြုံရေးဆောင်ရွက်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေမထိခိုက်စေဖို့ဆွေးနွေးခဲ့တယ်လို့မစ္စတာကိုဖီယာနန်ကပြောပြပါတယ်။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာအစိုးရနဲ့နိုင်ငံတကာအတိုင်းဝိုင်းကြားဖြစ်နေတဲ့တင်းမာမှုတွေကနေရှင်မတိုးနိုင်တဲ့အခြေအနေမဖြစ်သွားသင့်ဘူးလို့လည်းသူကပြောကြားခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ကိစ္စရှေ့ဆက်နိုင်ဖို့အစိုးရရဲ့အထောက်ဆောင်ရွက်မှုတွေအပေါ်မှာဗက်မလိုက်ပဲကူညီပံ့ပိုးဖို့အတွက်ကိုလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးရဲ့တာဝန်ပေးချက်အရကုလသမဂ္ဂတွေ့ရမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်ပြီးတော့နိုင်ငံတကာပညာရှင်3ယောက်မြန်မာပညာရှင်6ယောက်တို့ပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကို2016ခုနှစ်ဩဂတ်လမှာဖွဲ့စည်းခဲ့တာပါအချိန်တစ်နှစ်နီးပါးယူပြီးလေ့လာပြုစုခဲ့တဲ့အကြံပြုချက်တွေကိုအကောင့်ထဲမဖော်နိုင်ရင်တော့ရခိုင်ပြည်နယ်အခြေအနေဟာဆက်လက်ဆိုးဝါးနေမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအပိဓာအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်ရှင်